ဦးရဲအောင်ခင်ဗျာလက်ကျန်နိုင်ငံရေးအကျဉ်းသားများစီစီကော်မတီကိုနိုင်ငံရေးအကျဉ်းသားများရေးရာကော်မတီဆိုပြီးတော့နိုင်ငံတော်သမ္မတရုံးကနေပြင်ဆင်ဖွဲ့စည်းလိုက်တာဘလို့ရည်ရွယ်ချက်မျိုးနဲ့ဖွဲ့စည်းလိုက်တယ်လို့ဦးရဲအောင်တို့သိထားပါလားဗျာ
ဟုတ်ကဲ့ပါကျွန်တော်တို့အဲ့ဒီနေ့သတင်းစာမှာပေါ့နော်လက်ချက်နိုင်ငံရေးကျင်းသားစီစီရေးကော်မတီကိုနိုင်ငံရေးကျင်းသားများရေးရာကော်မတီနဲ့ဖွဲ့စည်းတယ်ဆိုတော့သတင်းကိုကျွန်တော်တို့ဖတ်လိုက်ရပါတယ်ဒီလက်ချက်နိုင်ငံရေးကျင်းသားစီစီရေးကော်မတီကနောက်ဆုံးစည်းဝေးပွဲကကျွန်တော်တို့2014ခုနှစ်ဇူလိုင်လမှာကျွန်တော်တို့ကျင်းပခဲ့ပါတယ်ဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့လက်ရှိဖန်ခံတဲ့ကျင်းသားတွေနဲ့ပတ်သက်ပြီးတင်ပြဆွေးနွေးတဲ့အခါမှာကျွန်တော်တို့ကော်မတီမှာရှိတဲ့ဒီအစိုးရဘက်ကတာဝန်ရှိတဲ့သူတွေကလက်ချက်နိုင်ငံရေးကျင်းသားစီစီရေးကော်မတီဆိုတာက2013နဲ့ရှေ့ပိုင်းမှာရှိတဲ့ကျင်းသားတွေအတွက်ကိုပဲစီစစ်ဖို့အတွက်ဖွဲ့စည်းထားတာဖြစ်တယ်ဆိုတာမျိုးကိုပြောပါတယ်။ဒါဆိုရင်ကျွန်တော်တို့ကဒီ2013ရှေ့ပိုင်းမှာကတော့ကျွန်တော်တို့နိုင်ငံရေးကျင်းသားဆိုင်ရာဖွဲ့စည်းတွေနဲ့အစိုးရဘက်ကမှရှိတဲ့ဖွဲ့စည်းရေးကြတဲ့မှာအငင်းပွားနေတဲ့အကျဉ်းသား28ဦးလည်းရှိနေကြတယ်။အဲ့ဒီအပြင်လက်ရှိဒီမှာနောက်ထပ်ကျနေတဲ့အကျဉ်းသားတွေရှိတဲ့အတွက်ဒီနိုင်ငံရေးကျင်းသားတွေနဲ့အရေးနဲ့ပတ်သက်ဖို့ဆောင်ရွက်ဖို့အတွက်လိုအပ်လို့ရှိရင်ဒီခေါင်းစဉ်ကနေပြောင်းပြီးတော့နောက်ထပ်ခေါင်းစဉ်တစ်ခုနဲ့ပြည်ပြောင်းဖြစ်အောင်ဖွဲ့ပြေးဖို့ကျွန်တော်တို့အဲ့ဒီမှာဆွေးနွေးခဲ့တာရှိပါတယ်။
အရင်တော့ကလက်ကျန်နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီထဲမှာအဖွဲ့ဝင်ပေါင်း19ဦးထင်တယ်လား19
ဟုတ်ကဲ့ပါ19ဦးပါ
ဟုတ်ကဲ့19ဦးပါခဲ့တယ်နောက်အခုနိုင်ငံရေးအကျဉ်းသားများရေးရာကော်မတီအဖြစ်နဲ့ပြန်ပြီးဖွဲ့တဲ့အထဲမှာကြတော့လက်ကျန်နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီထဲမှာပါတယ်28ဦးလို့ရေးထားတယ်ဗျအဲ့ဒါဘယ်လိုများကွဲလွဲနေတာလဲအသိတလောက်လေးရှင်းပြပေးပါလားဗျ
ဒီအရင်တော့က43ဦးငင်းဆောင်2013နဲ့ဖွဲ့စည်းခဲ့တဲ့လက်ကျန်နိုင်ငံရေးအကျဉ်းသားဒီစီစီရေးကော်မတီအားဆိုတဲ့နေရာမှာအဲ့ဒီကော်မတီကတော့အဖွဲ့ဝင်28ဦးနဲ့ပါဝင်နေဆိုတော့ဒီကော်မတီထဲတော့လူအင်အားနှစ်ဆများွားတာတော့တွေ့နေရပါတယ
်ဒီအမိန့်ကြော်ညာစာထဲမှာကျွန်တော်တို့တွေ့ရနိုင်ငံရေးအကျဉ်းသားများဤတဲ့အရေးကိစ္စများနဲ့ပတ်သက်၍လှင်းလင်းမြန်းမြန်းအောက်ခြေအဆင့်ထိကြည်ကြည်ပြန့်ပြန့်ဆောင်ရွက်နိုင်ရေးအတွက်ပါတယ်ဆိုတော့ဒါဟုတ်ဦးရအောင်တို့ဘယ်လိုများနားလည်ထားပါလဲဗျ
ကျွန်တော်တို့အရင်ပထမကော်မတီဖွဲ့စည်းခဲ့တဲ့တုန်းကတော့ကော်မတီရဲ့ဟိုကျောင်းရခေါင်းစဉ်3ခုနဲ့သမ္မတကဖွဲ့ပြီးခဲ့တာပါ။ဒီမှာတစ်ခုကတော့နိုင်ငံရေးအကျဉ်းသားအသေးပဲသတ်မှတ်ဖို့။နောက်တစ်ခုကအဲ့နိုင်ငံရေးအကျဉ်းသားအသေးပဲသတ်မှတ်တဲ့နိုင်ငံရေးအကျဉ်းသားအသေးပဲနဲ့ကိုက်ညီတဲ့နိုင်ငံရေးအကျဉ်းသားစီရင်ပြုစုဖို့။တတိယချက်ကတော့သူ့အနေနဲ့ဒီလွှတ်ပေးနိုင်တဲ့အခြေအနေတစ်ခုပေါ့နော်။ပြင်ဆင်ပြီးတော့ဒီလူတွေလွှတ်ပေးဖို့ဆိုတဲ့ဥတည်ချက်3ရပ်ကိုပထမကော်မတီတုန်းကတော့ချမှတ်ပြီးဖွဲ့စည်းပေးခဲ့တာတွေ့ရတယ်။အခုကတော့ကျွန်တော်အရေးကိစ္စမှာနည်းနည်းအောက်ခြေအဆင့်ထိကျယ်ပြန့်စွာဆောင်ရွက်နိုင်ရေးဆိုတဲ့အတွက်ကြောင့်ပထမဟိုကော်မတီမှာကတော့အပေါ်ပိုင်း policy ဘိုင်းနေဒီလွှတ်ပေးဖို့ကိစ္စတွေပေါ့လေ။ဒါတွေကိုအဓိကထားခဲ့တယ်လို့ကျွန်တော်ယူဆပါတယ်2013မှာတော့ဒါကတော့နိုင်ငံတော်သမ္မတရဲ့နိုင်ငံတကာခီးစဉ်တွေမှာပြောကြားခဲ့တဲ့ကတိစကားတွေအရာလဲသူက2013ကိုဝန်ထမ်းကြီးကျင်းသားမရှိရဘူးဆိုတဲ့စကားတိုင်းကိုဆောင်ရွက်ခဲ့တယ်လို့ယူဆတယ်အခုကတော့ဒီအောက်ခြေအဆင့်ထိလင်းလင်းမြန်းမြန်းဆောင်ရွက်နိုင်အောင်ဆိုတဲ့အနေထားမှာကတော့လွတ်ပေးမှုတဲ့ဆိုလို့ရှိရင်ဒီနိုင်ငံရေးအကျဉ်းသားတွေနဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေအောက်ခြေမှာကျွန်တော်တို့ဖန်စီမှုတွေတရားစွဲဆိုမှုတွေနောက်ထောင်ထဲနေထိုင်မှုတွေနဲ့ပတ်သက်တဲ့အရေးအကိစ္စတွေကိုဖြည့်ရှင်းဖို့ဆိုတာမျိုးပုံစံမျိုးနဲ့လည်းဖြစ်နိုင်မလားလို့ကျွန်တော်တွေးမိပါတယ
်လက်ရှိပေါ့လေမြန်မာနိုင်ငံတည်တည်မှာရှိတဲ့အကျဉ်းဆောင်တွေမှာကြာခံနေရတဲ့လက်ကျန်နိုင်ငံရေးအကျဉ်းသားစုစုပေါင်းဆိုရင်ဘလောက်လောက်များကြည့်အောင်မလဲခင်ဗျာတို့တွေရေးအတွက်ကဘလို့များဆက်ပြီးဆောင်ရွက်ဖို့များရှိအောင်မလဲဗျ
လက်ကျန်နိုင်ငံရေးအကျဉ်းသားအနေနဲ့ကတော့ဒီအကျဉ်းဆောင်တည်တည်ထဲမှာလောလောဆယ်ကျွန်တော်တို့80ကျော်ရှိနေပါသေးတယ်တရားရင်ဆိုင်နေရတာကတော့180ကျော်လောက်ရှိပါတယ်ဒါရှိဒီနောက်အစိုးရသတ္တန်းရဲ့နောက်ဆုံးကာလမှာဒီလူတွေအားလုံးကိုလုံမြောက်နိုင်မယ်လို့ကျွန်တော်တို့ပြောလည်ထားပါတယ်
ဦးရအောင်ခုလိုပြကြပါကျေးဇူးများကြီးတင်ပါတယ်
ဟုတ်ကဲ့ပါ